ရှိတောင်အာရှနိုင်ငံတွေစီထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးထိုင်းနိုင်ငံကကျင်းပဖို့အစီအစဉ်နေတဲ့ညီလာခံကိုမြန်မာနိုင်ငံတက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်ဒေသတွင်းနိုင်ငံတွေရဲ့လူကုန်ကူးမှုပြဿနာကိုမြန်မာနိုင်ငံရဲ့ပြဿနာအဖြစ်ဦးတည်ချက်ပြောင်းအောင်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းမြန်မာအစိုးရဘက်ကပြောဆိုပါတယ်ဒီအပိုင်းအတွင်းမှာပဲပြည်내ပြည်မှာလှေတွေနဲ့မျောပါနေကြတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့ကိုလည်းကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေကဒေသရင်းနိုင်ငံတွေကိုတိုက်တွန်းနေကြတာပါဒီအကြောင်းပြည်စုံကိုမတ်တင်ကြီးထိုက်ကပြောပြမှာပ
ါဟုတ်ကဲ့ပါရှင်ထိုင်းနိုင်ငံကဦးစီးဦးဆောင်လို့ကျင်းပမယ်ပင်လယ်ဖြတ်ကျော်ရိုဟင်ဂျာတွေအရေးဆွေးနွေးပွဲကိုမြန်မာဘက်ကတက်မှာမဟုတ်ဘူးလို့မြန်မာသမ္မတရုံးရဲ့ညွှန်ကြားရေးမှူးဦးစောထေးကပြောပါတယ
်အဲ့အနေနဲ့ပြောရရင်နံပါတ်1ပေါ့နော်ရိုဟင်ဂျာဆိုတဲ့အားနဲ့ပတ်သက်ပြီးရိုဟင်ဂျာဆိုတဲ့အားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သမ္မတရုံးရောအစိုးရရောကျွန်တော်တို့ပြည်သမဂ္ဂမှာဖြစ်စီကျွန်တော်တို့အာဆီယံမှာဖြစ်စီပေါ့နော်ကျွန်တော်တို့အပြည့်အဝပြောထားတယ်ရိုဟင်ဂျာကျွန်တော်တို့နိုင်ငံမှာမရှိဘူးပေါ့နော်ပြီးခဲ့တဲ့မလေးရှားအာဆီယံဆမ်မစ်မှာလည်းဒီလိုမျိုး issue ကိုကျွန်တော်တို့အဆိုပြုလာတာကြီးပတ်သက်ပြီးကျွန်တော်တို့နိုင်ငံကနိုင်ငံသားရေးဝန်ကြီးကရည်တူချက်ဆက်ချရင်းသွဲထားပြီးတာဖြစ်တယ်ပေါ့နော်အဲ့တော့ဒီကိစ္စနဲ့ကိုကောင်းကျင်တင်ပြီးတော့ဆွေးနွေးမှာဆိုရင်တော့ကျွန်တော်တို့ကလက်မခံဘူးအဲဒီရိုဟင်ဂျာကကျွန်တော်တို့ကအတိမတ်မကြည့်ဘူးကျွန်တော်တို့ကမရှိဘူးပြောထားတဲ့တည်းရိုဟင်ဂျာဆိုတဲ့အားနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဆိုရင်တော့ကျွန်တော်တို့ကမတက်နိုင်ဘူ
းပင်လယ်ပြင်ကိုလှေပြင်နဲ့ဖြတ်ကူးပြီးထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့စီကိုသွားရောက်ချတဲ့ရိုဟင်ဂျာတွေအရေးဟာဒေသရင်းနိုင်ငံတွေရဲ့လူကုန်ကူးမှုမတိုက်ဖြတ်နိုင်ခြင်းရဲ့ပြဿနာအရင်းခံဖြစ်တယ်လို့မြန်မာဘက်ကယူဆပြီးဒီပြဿနာတွေအစကမြန်မာနိုင်ငံဖြစ်ပါတယ်လို့လွှဲချခြင်းတဲ့သဘောထားကိုမြန်မာနိုင်ငံကလက်ခံမှာမဟုတ်ဘူးလို့လည်းဦးစောထေးကပြောပါတယ်။
ဒီကတော့လူမောင်ကိုခိုင်းနေပြောနော်။ဒါအကြီးကျယ်ဖြစ်နေတယ်။နောက်သက်ဆိုင်ရာအစိုးရအောက်ခြေပိုင်းမှာအုပ်ချုပ်ရေးတာဝန်ရှိသူအချို့ပါဝင်ပတ်သက်တယ်ဆိုတာလည်းမလေးအစိုးရကောခိုင်းအစိုးရကောပြစ်တတ်ထားပြီးဖြစ်တယ်ပေါ့နော်။အဲ့တော့ဒီလူမောင်ကိုကတဆင့်ဖြစ်လာတဲ့ဒီလူတွေကိစ္စကကျွန်တော်တို့ကဒီနှုံဟိုလောက်ခလာတာတက်တာတယ်ဒီအလုပ်သမားအခွင့်အရေးဆိုပြောပါသေးကြမလို့။နောက်ဒီမှာပြောတဲ့လူသားမဆန်တဲ့ပေါ့နော်။အဲဒီနှိမ့်ဆက်ညှဉ်းပန်းမှုတွေ၊နောက်ကြုံပြုမှုတွေ၊နောက်ဒီမှာလေနောက်ဆုံးတက်ဖြတ်တဲ့အဆင့်ကြီးဖြစ်လာတဲ့ကိစ္စတွေရဲ့ရင့်မြစ်ပေါ့နော်။ဒီပြဿနာတွေရဲ့ဆိုကခုနပြောတဲ့လူကုန်ကူးမှုကတရားမဝင်စောင့်ရနေတာတွေကအဓိကဖြစ်တယ်ပေါ့နော်။ဒါပေမဲ့အဲ့ဒီဟာကို highlight ဖြစ်ပါတယ် international ကဒါကိုစောင့်ကြည့်ပြီးတော့မိမောင်းထိုးလာတဲ့အချိန်မှာဒိုင်းစားလုပ်ဖို့တဲ့ဒီတော့ကမြန်မာနိုင်ငံဆိုပြောလာရင်တော့ကျွန်တော်တို့ကလက်မခံဘူးလေနော
်။ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလူကုန်ကူးခံရသူတွေလို့ယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံလိုက်တွေ့ခဲ့ရပြီးတဲ့နောက်ထိုင်းနိုင်ငံကမြန်မာဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ရဲ့သုံးဖွဲ့ဆိုင်အစည်းအဝေးကျင်းပဖို့ထိုင်းဝန်ကြီးချုပ်ကကြေညာလိုက်တာဖြစ်ပါတယ်။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကလည်းပင်လယ်ပြင်အတွင်းလှေတွေနဲ့မျောပါနေကြတဲ့ရိုဟင်ဂျာတွေကိုလက်ခံကူညီပေးကြဖို့အရှေ့တောင်အာရှနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ
်။ The Thai, Malaysian and Indonesian Navy should stop playing human ping pong with these people.
Thai, Malaysian and Indonesian ရေတပ်တွေအနေနဲ့ဒီလူတွေကိုဟိုဘက်မောင်းထုတ်လိုက်ဒီဘက်မောင်းထုတ်လိုက်လုပ်နေတာတွေကိုရပ်ဆိုင်ပြီးကန့်ကွက်ခွင့်ပေးတင်ပါပြီ။လိုအပ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေရဖို့နောက်ဒီလူတွေကိုအကူအညီပေးဖို့ပြင်ဆင်ထားတဲ့ UNHCR နဲ့တခြားအဖွဲ့အစည်းတွေရဲ့စောင့်ရှောက်မှုကိုရဖို့အတွက်ဖြစ်ပါတယ်။ဌာနေချင်းမှာနိုင်ငံရေးအရာဖိနှိပ်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုမောင်းထုတ်တဲ့မူဝါဒကြောင့်သူတို့အတော်လေးထိခိုက်ဆုံးရှုံးကြရပါတယ်လို့ HRW အဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးကပြောခဲ့တာဖြစ်ပါတယ်။လက်တလုံးမှာလည်းမလေးရှားနိုင်ငံစီကိုလှေစီးထွက်ပြေးကြသူတွေကိုအင်ဒိုနီးရှားထိုင်းနဲ့မလေးရှားနိုင်ငံတို့ကလက်မခံတာကြောင့်ပင်လယ်ပြင်မှာလှေတွေနဲ့မျောပါနေကြသူ6000လောက်ရှိနေပြီးဒီလူတွေအသက်ရှင်ရေးအတွက်နိုင်ငံတွေအနေနဲ့လက်ခံကြဖို့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများရေးရာအဖွဲ့ IOM ကတိုက်တွန်းထားပါတယ်။ဒီလူတွေကိုအကူအညီတွေပေးဖို့အမေရိကန်ဒေါ်လာတစ်သန်းအသုံးပြုမယ်လို့လည်း IOM ကကြေညာချက်ထုတ်ခဲ့ပါတယ်။ဒါပေမဲ့ထောင်ထဲချီတဲ့လေစည်းပြေဒုက္ခတွေတွေကိုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကကယ်ဆယ်ပြီးနောက်မှာတော့ပင်လယ်ပြင်ကိုဖြတ်ပြီးနောက်ထပ်လာရောက်နေကြတဲ့လေစည်းပြေဒုက္ခတွေကိုလက်ခံဖို့မလေးရှားအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကငင်းဆန်နေကြတာဖြစ်ပါတယ်ရှင်